ဟုတ်ကဲ့ဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီအလှပစေကန်းတွေနဲ့ဒီအရေးပြပြဿနာတွေဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားရှိလဲဆရာကြီ
းဒီအလှပကူတာတွေအရေးပြအလှပကူတဲ့စေကန်းတွေကလည်းဒီတော့အသိမရှိပေမဲ့ခုနောက်ပိုင်းဆိုအရန်ပေါ်လာတာပေါ့နော်သူပြင်ရန်ကုန်မှာဆိုတော်တော်များပါတယ်ကုလေကုသကြတယ်ကုသကကောင်းတာတွေလည်းရှိသလိုပြဿနာဖြစ်တာတွေဒီတော့ကျူးကျူးဖြစ်တာတွေလည်းမကြာခဏကြားရတယ်ဟုတ်တယ်လို့ဆရာဆိုရင်သတင်းစာစံတော်ချိန်သတင်းစာထင်တယ်သတင်းစာတစ်ခုမှအလားပါစီမံတစ်ခုကိုဒီ celebrity တယောက်ပေါ့နော်မိမကြီးတယောက်ကတရားဆွဲတဲ့အကြောင်းလေးပါလာတယ်အဲ့ဒါဖတ်ရတယ်ပြီးတော့အခုလောလောလတ်လတ်ပဲသိနေကြပြီမယ်ဒီတပတ်နှစ်ပတ်ပတ်ဝန်းကျင်မှာအလားပါစီမံတစ်ခုမှပဲကျောင်းသားလေးတယောက်ကပူးတောင်းမှုခံရပြီးတော့ပြဿနာဖြစ်တာအဲ့ဒါကိုလည်းလူမှုကွန်ရက်မှာတင်လာပြီးပြန်ရှင်းလာပြီးတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြဿနာတွေဖြစ်နေတယ်ဆိုတော့ဒီအလှပစေကန်းဒီမှာဒီကြည့်လို့ပြည့်တဲ့သဘောသဘာဝလေးနဲ့ဘလို့ရေပြားပြဿနာမျိုးတွေကျောရဲဆိုတာကိုနည်းနည်းစပြီးတော့ရှင်းပြပေးပါလားဆရာကြီး
။လမ်းပစေကန်းဆိုတာတော့ခြုံပြောတာပေါ့နော်။အဲ့မှာမှကုသမှုတွေကအများကြီးရှိတယ်။အဲအဓိကတော့အသက်အရွယ်ရာဦးမင်းလာတာကိုပြန်ပြီးတော့နှုတ်ပြောင်းကုသကြတာပေါ့။စေလင်းကြီးကုသတာတွေပါတယ်။တောက်စေလင်းကြီးတွေပြီးပြီးကုသတာပါတယ်။နောက်စစ်တီနဲ့ကုသတာတွေလည်းပါတယ်။နောက်ဆေးထိုးတာတွေလည်းပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီနောက်ဆုံးပေါ့နော်ဒီဆီအောင်မတူဖြစ်သွားတဲ့ဒီရေပြားပြဿနာလေးအကြောင်းရောနည်းနည်းရှင်းပြပေးပါဆရာကြီးဘာကြောင့်အခုလိုဖြစ်ရလဲပေါ့နော
်ကျွန်တော်ဖတ်ကြည့်ရသလောက်တော့ဆီအောင်မလေးတရားသူ့ရဲ့အတိလာဘစီကံတစ်ခုမှရန်ကုန်မြို့မှာပဲအဲအတိလည်းတည်နေတယ်ဆိုတော့လာကုပါဆိုတော့သူသွားတယ်သွားတော့ဆီအောင်ကကင်မီကယ်ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသမှုတစ်ခုကိုလုပ်ပြလိုက်တယ်ဒါမဲ့အကမ်းမသိတဲ့အခါကျတော့အဲ့မှာနောက်ဆက်တွဲပြဿနာဖြစ်ပြီးတော့သူ့မျက်နှာတစ်ခုလုံးဖူးယောင်လာတယ်ဒီထွက်တဲ့အဖတ်ကြီးကွာတယ်နေအောင်မခံနိုင်ဘူးဦးကောင်းနေတယ်ဆက်ပြင်းပြင်းဖြစ်နေတယ်ညခံရခဲ့တယ်ပြီးရင်အယူမဲတွေဆွဲပြီးကြံနေတယ်ဆိုပြောသူကနေ့စဉ်နေ့စဉ် Facebook လူမှုကွန်ရက်မှာလည်းသူကတင်တယ်တင်တဲ့ဥစ္စာကိုလည်းကြံလေဝင်ရတဲ့လူတွေလည်းတော်တော်များများတွေ့တယ်အဲ့ဒီမှာမှ comment တွေပြီးတဲ့အခါမှာဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ကြီးကုသတဲ့နေရာမကောင်းတဲ့ဥစ္စာဘာဖြစ်လို့လုပ်တာလဲဆိုပြီးတော့ဒီကုသမှုကိုလာပြီးတော့မကောင်းဆိုပြီးဝေဖန်ရှုံကြတဲ့ဥစ္စာတွေလည်းတွေ့အမှန်တော့ကုသမှုကမကောင်းတာမဟုတ်ကြ။ကုသမှုကကောင်းတယ်။ဒါအကြောင်းအကြောင်းကြောင့်ပြဿနာဖြစ်သွားတာရှိတော့လေ။မထင်လဲတွေ့ကြတော့ပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုမျိုးအခြားအကြောင်းအကြောင်းကြောင့်လဲကြောင့်ဖြစ်နိုင်ခြေရှိလဲဆရာ
။တကယ်တကယ်တော့ဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသတဲ့နေရာဒီအလှမဆိုင်ရာကုသမှုကုထုံးတစ်ခုပါ။အခုမှပေါ်လာတယ်မဟုတ်။ပေါ်လာတယ်နှစ်10နဲ့ချီပြီးကြာနေပြီ။နှစ်30 40အဲ့ဒီလောက်အထိကိုကြာနေပြီ။ပြောတကယ်တကယ်လေကောင်းတဲ့ကုသမှုဖြစ်တဲ့အတွက်ဘလားပါခင်ဗျာကုသမှုတွေမှာအများဆုံးကုသမှုတော်အောင်မှပြောလို့ရတယ်။သူကဘာကျိုးကျေးဇူးတွေရလဲဆိုရင်နေအောင်ဒီကြောင့်အသားကြီးပျက်စီးနေတာကြီးပြန်ပြီးတော့ကောင်းတယ်။အဲ့ဒါကိုအခုကြတော့ဒီနေရာမှာပြဿနာဖြစ်သွားတော့ပေါ့နော်။ပြဿနာဖြစ်တာဒီလိုမျိုးဖြစ်နိုင်လဲဆိုစဉ်းစားတဲ့အခါကျတော့ဒီကုသမှုမျိုးဆိုဒါကကောင်းတာရှိသလိုဆိုးတာလည်းဖြစ်နိုင်တယ်ပေါ့နော်။အခုဒီဒီကံကံပြီးတော့ခေါ်ပြီးနေလို့တာကောင်းနေတဲ့လူတွေနားမဲတဲ့လူတွေမှာနောက်ဆက်တွဲပြဿနာပုံဖြစ်တတ်တယ်။အခုဖြစ်တဲ့ဆံဝမလေးကလည်းသားခက်မျိုးညောအဲ့တော့ဖြစ်နိုင်တဲ့ point တွေကတော့မျိုးစုံပဲ။လူသားကြီးကစဉ်စဉ်ဖြစ်တဲ့ထိခိုက်ရှာလေတဲ့အသားကြီးဖြစ်တဲ့လူလည်းဖြစ်နိုင်တယ်။ဒါမှမဟုတ်သုံးလိုက်တဲ့ဆီကလည်းဗျံပြင်းတဲ့ဟာမျိုးလည်းဖြစ်နိုင်တယ်။ဒါမှမဟုတ်ထားမဲ့အချိန်ထက်ကိုလွန်ပြီးတော့ထားမိသွားတာလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လည်းဟိုမလုတ်ခင်လုတ်ပြီးမှကြိုတင်ပြင်ဆင်ရမယ့်ဟာတွေလုတ်ပြီးရဲ့အခါကျရင်မှားချရမယ့်ဥစ္စာတွေအဲ့ဥစ္စာတွေမှလည်းဟိုလွဲသွားတာတွေလည်းဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာကြီးအခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဒီခြေကန်းတွေရောလူနာတွေရောပေါ့နော်ဘလူမျိုးဆောင်ရံရှောင်ရံတွေကိုသတိပြုတယ်လားဆရာကြီ
းလူနာအနေနဲ့ကတော့ကို့ကိုယ်မဲ့ဆရာဝန်အားကျွမ်းကျင်မှုရှိနေရှိသိကြုံရှိနေရှိလုံနေကြဟုတ်မဟုတ်အဲ့ဒါတွေကိုတော့နှောင်းအပြင်ဖြစ်စေတခြားပြစင်စကားနဲ့ဖြစ်စေတည်ပြီးတော့ဟိုလုံရင်တော့ဒီကျန်နေတော့ကောင်းတာပေါ့နော်အဲဒီကုသမှုမှာမျိုးဆိုရင်တော့ဆီအောင်ကပူပြီးမြည်ကြည့်ရပြကိုကုသမဲ့လူကအသားကြီးပုံစံလေးတို့ကျွန်တော်တို့ရေပြားဆီအောင်နေဆိုရင်ကြည့်တယ်ဒီရဲ့အသားကြီးပုံစံတွေကမတူဘူးကုသမှုရောတုံ့ပြန်မှုရဲ့မတူဘူးဟာယောပဒီအလေပိုင်းပေါ့နော်အဲကအသားကြီးလေးတူရဲ့အသားပုံစံမျိုးကတမျိုးကျွန်တော်တို့ရှိတော့အချာဒီမျိုးတွေပေါ့နော်ဖိလစ်ပင်းတို့ထိုင်းတို့မြန်မာတို့မျိုးလူရဲ့အသားကြီးပုံစံကတမျိုးအဲ့အရာတွေကိုကောင်းကောင်းသိထားရမယ်။နောက်တစ်ခါအဲ့လိုအသားရည်ပုံစံမှာမှ sensitive ဖြစ်တဲ့အသားရည်လား။နောက် မျက်နှာမှာတချို့ပြဿနာတွေဖြစ်နေလားအနာတွေတောင်းနေလားတခုခုရှိနေလားနေလောင်နေလားအဲအဲ့လိုမျိုးတွေကိုလည်းကျောင်းကကောင်းကောင်းသိထားတင်တာပေါ့နော်နောက်ဘယ်လိုဆေးမျိုးကိုရွေးမှလဲဒီပြင်းလုံးတယ်ဆိုတာဆေးတွေကအများကြီးဆေးတခုချင်းမှလဲပတ်စံလေးပြင်းပြောင်းရတယ်အများကြီးအဲ့တော့ဘယ်လိုဆေးကိုရွေးမှလဲဘယ်လိုပြင်းအားကိုရွေးမှလဲနောက်တစ်ခါဒီပြည်တွင်လုပ်တယ်ဆိုတာအပြော့အလေအပြင်အကြီးကားလေးကိုနည်းနည်းစိတ်ဝင်ထိုးပေါက်တဲ့အပြော့အလေအပြင်အမျိုးဆုံးကြီးရဲ့အဲ့တော့ဒီလောက်နည်းနည်းသွားမှလေပင်ချိန်မှရက်မှလေနောက်တစ်ခါမလုပ်ခင်လုပ်ပြီးမှဘာလို့မှမလဲနောက်ကိုယ့်ရဲ့လူနာရဲ့ဒီပြည်တွင်မှုပုံစံကဘယ်လိုကုသမှုပုံစံချမလဲဆိုတဲ့အချက်ကြီးကအရင်ကြီးကြီးတယ်အဲ့ဒီဟာတွေမှာချုပ်ရင်းမှုတစ်ခုခုမှဖြစ်စီဟိုသုံးလေးခုမှဖြစ်စီချုပ်ရင်းသွားတဲ့အခါကျရင်နောက်ဆက်တဲ့ပြဿနာဖြစ်စီတို့မြန်မာပြည်လူတွေကဒါမျိုးပဲဒီများတယ်ဒီပြည်နယ်မှာပတ်သက်ရင်သူကနောက်ဆက်တဲ့ကြေကနာဒီကြေကနာလေးဖြစ်တယ
်ဟုတ်ကဲ့ဆရာဦးလူဒီအလှပစေကန်းဒီနဲ့အရေးပြပြဿနာဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အရေးကြီးတာလေဖိနေအတွေ့အကြုံနဲ့တကယ်ကုသတတ်တဲ့လူဖြစ်ဖို့ဆိုတာလေအရေးကြီးပါတယ်ကုပြင်းနေတာကကျွန်တော်တွေ့နေရတာပေါ့နော်သူချင်းဆောင်းအောင်ပြီးလာမကြသေးတဲ့ဆောင်းအောင်ငယ်တွေဖွင့်လာများပါတယ်သူတို့ကတကယ်ပြင်မှတင်တာဘလောက်တက်ခဲ့လဲမသိဘူးပေါ့နော်ဒီဘလောက်ပြင်ပြင်မယ်အလားအနေငယ်ပြင်ပြင်မယ်ပြီးရနေစီကန်းဖွင့်နေလုပ်တယ်ဆိုရင်အတိတ်ကြောင့်ကစကားပြောတယ်လीနောက်တန်းတစ်ခါနိုင်ငံတော်အနေနဲ့လေစနေတကျဒီရုပ်ထုပြင်ကျမ်းမာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်နိုင်စင်ချပြီးတာအစစနေတကျလေကျမ်းမာပြီးတော့လုပ်ပေးတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ